COVID-19 ကာယောဂါကြောင့်လူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့နိုင်ငံပေါင်း60ကျော်အတွက်ကုလသမဂ္ဂကဒေါ်လာ 10.3 ဘီလီယံလိုအပ်နေတယ်လို့ဖန်ကြားလိုက်ပါတယ်။ကာယောဂါကြောင့်ကျန်းမာရေးစီးပွားရေးထိခိုက်နေတဲ့နိုင်ငံတွေကိုအကူအညီပေးဖို့ကုလသမဂ္ဂကဒီကနေ့တောက်ချာနေ့မှာအလှငွေတောင်းခံလိုက်တာပါ။အဲ့ဒီနိုင်ငံတွေကိုအခုမကူညီရင်နောက်မှမရေတွက်နိုင်တဲ့အသက်ဆုံးရှုံးမှုနဲ့ဒေါ်လာ trillion နဲ့ချီဆုံးရှုံးမှုတွေကြုံကြရလိမ့်မယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာအခြေအကဲမတ်လိုကော့ကပြောပါတယ်။နိုင်ငံပေါင်း40မှာ COVID-19 ကာယောဂါတုံ့ပြန်နိုင်ရေးအတွက်ကုလသမဂ္ဂကမလမှဒေါ်လာ2ဘီလီယံစတင်အလှူခံခဲ့ပြီးတော့နိုင်ငံတော်တော်များများမှယောဂါပြန့်နှံ့ခဲ့တဲ့မေလရောက်ချိန်မှာတော့6.9ဘီလီယံအထိတိုးပြီးအလှူခံခဲ့ပါတယ်။ဒါပေမဲ့အလှူငွေ 1.64 ဘီလီယံပဲရရှိပါသေးတယ်။ဒီကနေ့တိုးမြင့်ပန်ကြားတဲ့အလှငွေဒေါ်လာ30ဘီလီယံကျော်ဟာနိုင်ငံပေါင်း63နိုင်ငံကလူပေါင်းတန်250ကိုကူညီဖို့ဖြစ်ပြီးတော့အဓိကအဖြစ်တော့အာဖရိကအရှေ့အလယ်ပိုင်းနဲ့လက်တင်အမေရိကဒေသနိုင်ငံတွေကိုကူညီဖို့ဖြစ်ပါတယ်။